Welcome to the Voice of America in Burmese.
လာပါရှင်2019ခုနှစ်ဩဂုတ်လ4ရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်ရာမှာရုရှားနဲ့ပတ်သက်ဆွံ့နွယ်မှုရှိခဲ့ကြောင်းဆွဆွဲနေတဲ့သတင်းတွေဟာတူးယောင်နေတာဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကတမန်ပြောဆိုလိုက်ပါတယ်။အချမ်းဖက်ဝါရီကိုငွေကြေးထောက်ပံ့နေသူတွေဖြစ်မတင်ကားသူတွေကိုရခိုင်ပြည်နယ်သေးနာမျိုးနယ်အတွင်းဖမ်းဆီးရှာဖွေရာမှာလုံခြုံရေးတပ်ဖွဲ့ဝင်တွေတိုက်ခိုက်ခံရတဲ့အကြောင်းမြန်မာဆွေးနွေးကပြောလိုက်ပါတယ်။ဒီလိုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ရှားပေါင်နဲ့တူကြီးညာပေးသွားမှာပါ
။အခုညနေကနားဆင်ရမယ့်သတင်းဆောင်ပါတွေလည်းသတင်းတောက်တွေပေါ်မှာတက်မတော်ကတရားဆွဲဆိုထားတဲ့အမှုမှာ66ဂါဂျီနဲ့ဆွဲဆိုခံရပြီးတော့အာမခံရခဲ့သူ device editor ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
။ဆွဲချက်ကကျွန်တော်ကျူးလွန်ထားနေမရှိတဲ့အတွက်ကျွန်တော်စိတ်ထဲမှာရှင်းနေ။ကိုကျူးလွန်ထားတဲ့အခါမဟုတ်တဲ့အတွက်ဆုံးကားနိုင်အောင်ဒါဥပဒေကြောင့်ညှိဆိုင်သွား
ဒီနိုင်ငံတကာသတင်းတွေအပြီးနားဆင်ရမှာဖြစ်ပါတယ်ရှင်။တခါစီရေးတင်းမာနေတဲ့တောင်ပိုင်းရှမ်းပြည်မှာလွန်ခဲ့တဲ့နှစ်ရက်ကမြမတက်မရစစ်ဖက်ကဖမ်းထားတဲ့ရွာသား၁၀ယောက်နဲ့တယောက်ကလွှဲရင်ကိုယ့်ယောက်ကိုတော့ပြန်လွှတ်ပေးလိုက်ပါတယ်။ထိုင်းနိုင်ငံလက်ကျွန်းလူတပ်မှုနဲ့တည်တံစီရင်ချက်ချခံထားရတဲ့မြမရွှေပြောင်းအလုပ်သမားလူငယ်2ဦးရဲ့အမှုအယူခံလွှာကိုဒီလနှောင်းပိုင်းမှာရှောက်လဲဖို့ပြင်ဆင်နေပါတယ်။အခုရင်ဆုံးတော့တောက်ကြံနေညနေခင်းထိတ်တန်းရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လူဦးနဲ့ရှားဖောင်တို့ကကြီးညာပါမယ်ရှင်။
အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်ရာမှာရုရှားနဲ့ပတ်သက်ဆက်နွယ်မှုရှိခဲ့ကြောင်းဆွဆွနေတဲ့သတင်းတွေကတူးယောင်နေသေးတာဖြစ်တယ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ကထပ်မံပြောဆိုလိုက်ပါတယ
် The Russia story is a total fabrication. It's just an excuse for the greatest loss.
ရုရှားနဲ့ပတ်သက်တဲ့ဆိုတဲ့သတင်းကလုံးဝလုံးချင်ဖန်တီးထားတာဖြစ်ပြီးအမေရိကန်နိုင်ငံရဲ့ရာဇဝင်မှာအရှုံးကြီးရှုံးခဲ့တဲ့အပေါ်စင်ကြေပေးဖို့တသက်ပြောစရာမရှိရှာကြံပြောနေတဲ့ကိစ္စသာဖြစ်တဲ့အကြောင်းရုရှားရဲ့ဂျောင်းဝင်နှောက်ယှက်မှုတွေကိုစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးမှုကအထူးခုံတမာရီဖွဲ့စည်းလိုက်တဲ့အကြောင်း Wall Street Journal ကရေးသားခဲ့ပြီးနိုင်ပိုင်းအကြာကြာသပတေးနေ့ညကကျင်းပခဲ့တဲ့ West Virginia ပြည်နယ်ကလူမှုစုဦးပွဲမှာသမ္မတ Trump ပြောဆိုသွားတာပါ။တကယ်ဆိုရင်အထူးစုံစမ်းစစ်ဆေးသူအနေနဲ့ပြန်ပက်ဖြစ်သူ Democratic Party သမ္မတလောက် Hillary Clinton ဖြစ်ပြလိုက်တဲ့အီးမေးပေါင်း3,000အကြောင်းကိုစုံစမ်းရမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။မင်းဆန္ဒရှင်တွေလူလားနေတဲ့ခေါင်းဆောင်မှုမျိုးဖြစ်မလာနိုင်အောင်မတမာတဲ့နည်းနဲ့ကြိုးပမ်းနေတာအားလုံးတွေ့ရောတိုက်ပြည်နဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပါထိခိုက်ဆော့ရရောက်တယ်လို့လည်းသမ္မတ Trump ကပြောဆိုခဲ့တာပါ။ရုရှားရေးထူးစုံစမ်းစစ်ဆေးမှု Robert Mueller နဲ့ဖွဲ့ကတော့ Democratic Party သမ္မတ Clinton ထိခိုက်နေတဲ့စီမဲအချက်အလက်တွေကိုရရှိထားတယ်လို့ဆိုတဲ့ရုရှားရှင်တွေတူးနဲ့သမ္မတ Trump ရဲ့အကြံပေးပုဂ္ဂိုလ်တွေတားအကြီးဆုံးဖြစ်သူ Donald Junior တို့မဲဆော်ဝဲကာလာတွင်တွစ်ဆုံမှုကိုဖော်ထုတ်နိုင်မှုကြိုးပမ်းသွားမယ်အလားအလာတွေရှိနေပါတယ်။အချိန်ထဲမှာပဲရုရှားရေးစုံစမ်းမှုတွေကိုသမ္မတ Trump ကတံပြန်မှုကြိုးပမ်းမှုတွေအရှိန်လျော့စေမယ်ဥပဒေကြမ်းတစ်ရပ်ကိုလည်းထပ်လွတ်တော်90နှုတ်ကလွတ်တော်မှာတည်သွင်းလိုက်ပါတယ်။ဥပဒေကြမ်းမှာတော့မမှန်မကန်ဆောင်ရွက်မှုကိုကြိုးစည်းဝါရှာမှုကျမ်းမာရေးစိုးစိုးဝါအခြေအနေကျင်းဝါတာဒါမှမဟုတ်တခြားခိုင်လုံတဲ့အကြောင်းရင်းတွေကလွယ်လို့အထူးစုံစမ်းစစ်ဆေးမှုကိုသမ္မတရာထူးကနေမဖြုတ်နိုင်အောင်တားမြစ်ထားပါတယ်။
အမေရိကန်ပြည်ထောင်စုရဲ့ဩဂုတ်လလွှတ်တော်ရနာချင်အတွင်းမှာသမ္မတဒေါ်နယ်ထရမ့်အနေနဲ့ယာဒူးပြောင်းလဲခန့်အပ်မှုတွေလုပ်လို့မရအောင်အထက်လွှတ်တော်ကထိရောက်စွာပိတ်ပင်တားမြစ်ထားပါတယ်။လွှတ်တော်ရနာချင်ဖြစ်ပေမဲ့လည်းလွှတ်တော်ရဲ့လှုပ်ထုံးလုပ်နည်းတစ်ခုဖြစ်တဲ့လွှတ်တော်လုပ်ငန်းလက်ပတ်မှုကိုဆက်လက်ထားရှိဖို့အတွက်နိုင်ငံရေးသမားတွေကသဘောတူခဲ့ကြပါတယ်။မကြာသေးခင်ကရှစ်နေချုပ် Jeff Sessions ကိုသမ္မတထရမ့်ကဝေဖန်ပြောဆိုခဲ့ပြီးလွှတ်တော်ရနာချင်အတွင်းမှာသူ့ကိုယာဒူးကနေဖြုတ်ပြစ်ဖို့ရှိတယ်လို့ထင်မြင်ယူဆချက်တွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာပဲအထက်လွှတ်တော်ကအခုလိုလှုပ်ဆောင်တာပါ။ရှစ်နေချုပ်အသေးခံမှုတွေလှုပ်ဆောင်ရမယ်လွှတ်တော်ကြားနာမှုတွေကိုရှောင်ရှားတဲ့အနေနဲ့ထရမ့်ကဒီနှစ်စဉ်လွှတ်တော်ရနာချင်ဩဂုတ်လအတွင်းမှာရှစ်နေချုပ် Session နေရာကိုအစားထိုးခံအမှုတွေလုပ်ဖို့ရှိတယ်ဆိုပြီး Washington Post သတင်းစာကရေးသားဖော်ပြခဲ့ပါတယ်။ Imperial ကတော့ဒီသတင်းဟာသတင်းအတုသာဖြစ်တယ်လို့ပြောပါတယ်။သမ္မတ Trump ကရှစ်နေချုပ် Jeff Sessions ကိုယာဒူးကဖြုတ်ပစ်လိုက်မယ်ဆိုရင်တော့ဆိုးဝါးတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရလိမ့်မယ်လို့ Republican အထက်လွှတ်တော်မှ Lindsey Graham က NBC ရုပ်သံနဲ့မကြာသေးခင်ကတွေ့ဆုံမေးမြန်းခဲ့မှာပြောဆိုလိုက်ပါတယ်။ ဂျက်ဆန်ရှင်ဟာသမ္မတထရမ့်ကသူ့ကိုရှေ့နေချုပ်ရာထူးမခန့်အခင်အချိန်အထိအထက်လွှတ်တော်အမတ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲအတွင်းရုရှားရဲ့ဝင်ရောက်နောက်ဆက်ခဲ့မှုရှိမရှိစုံစမ်းစစ်ဆေးမှုလုပ်နေတဲ့တရားရေးဌာနပေါ်ကြီးကြပ်ကုတ်ခဲ့တဲ့နေရာမှာရှေ့နေချုပ်ဆန်ရှင်ကသူ့ကိုယ်တိုင်မပါဝင်ဖို့ဆုံးဖြတ်ခဲ့တဲ့အတွက်သမ္မတထရမ့်ကသူ့ပေါ်အမျက်ထွက်ခဲ့တာဖြစ်ပါတယ်။ရှေ့နေချုပ်ဆန်ရှင်ဟာသမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလအတွင်းထရမ့်ပေါ်အရင်ဆုံးထောက်ခံသူတစ်ဦးဖြစ်ပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်သမ္မတအဖြစ်စတင်တာဝန်ယူခဲ့တဲ့ဇန်နဝါရီလထဲမှာပဲမက္ကဆီကိုနဲ့ဩစတြေးလျနိုင်ငံခေါင်းဆောင်တွေနဲ့တယ်လီဖုန်းဆက်စကားပြောရမှာအခြေတင်ဆွေးနွေးမှုတွေရှိခဲ့ကြောင်းအခုနောက်ဆုံးပေါက်ကြားခဲ့တဲ့မှတ်တမ်းတွေမှာတွေ့ရပါတယ်။အမေရိကန်ပြည်အောင်စုရဲ့တရားဝင်ဝင်ရောက်မှုတွေကိုတားဆီးနိုင်အောင်မက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာတတိုင်းကာမဲအစီအစဉ်တွေကုန်ကျစရိတ်ကိုကြားခံဖို့မက္ကဆီကိုသမ္မတအင်နက်ပင်နာနီရဲတိုးအနေနဲ့ဆက်လက်ညှင်းဆန်မနေဖို့သမ္မတထရမ့်ကတောင်းဆိုခဲ့တာပါ။သမ္မတယူကောက်ပွဲအတွက်လနဲ့ချီရဲ့မဲဆိုဘဲကာလအတွင်းမက္ကဆီကိုနဲ့နယ်စပ်မှာတတိုင်းကာမဲစီကိုမက္ကဆီကိုဘက်ကပေးအောင်လုပ်မယ်ဆိုပြီးသမ္မတထရမ့်ကကတိပြုထားတာဖြစ်ပါတယ်။ Washington Post တင်းစာမှာဖော်ပြခဲ့တဲ့ဇန်နဝါရီလ29ရက်နေ့ကတယ်လီဖုန်းပြောဆိုမှုမှတ်တမ်းမှာတော့မက္ကဆီကိုအနေနဲ့ကုန်ကျစရိတ်ကိုမပေးဘူးလို့ပြောနေမယ်ဆိုရင်အဆက်ဆက်လုပ်တော့မှာမဟုတ်တဲ့အကြောင်းသမ္မတထရမ့်ကပြောဆိုခဲ့တယ်လို့မက္ကဆီကိုနိုင်ငံကပေးအောင်လုပ်မယ်လို့သူပြောထားတာနှစ်နှစ်လောက်ရှိနေတဲ့အကြောင်းလဲသမ္မတကပြောခဲ့တာပါ။မက္ကဆီကိုသမ္မတကတော့ကုန်ကျစရိတ်ကိုမပေးဘူးသူရည်တည်ချက်ကိုမပြောင်းလဲနိုင်ကြောင်းတုံ့ပြန်ခဲ့ပါတယ်။ဩစတြေးလျဝန်ကြီးချုပ်မဲကွန်တန်ဘူးနဲ့တယ်လီဖုန်းဆက်ပြောတဲ့နေရာမှာတော့ဩစတြေးလျမှာရှိနေတဲ့ဒုက္ခသည်1,250အမေရိကန်မှာချေချခွင့်ပေးဖို့သမ္မတဘရက်အိုဘားမားလက်ထက်ကသဘောတူထားတာကိုပြင်ဆင်ရေးအပြင်းထန်ဆွေးနွေးခဲ့ပါတယ်။ကမ္ဘာမှာဩစတြေးလျအကြီးအမားဆုံးပုဂ္ဂိုလ်တစ်ဦးဖြစ်အမေရိကန်ကိုလူတွေဝင်ဝင်မပေးဖို့ပြောထားပြီးမှသူ့အနေနဲ့လူ1000လောက်ကိုလက်ခံရမယ့်ကိစ္စကသူ့ကိုတတ်တယ်လို့ဖြစ်နေတယ်လို့သမ္မတထရမ့်ကပြောခဲ့တာဖြစ်ပါတယ်။ခြေတင်ပြောမှုတွေအတွင်းတနေ့ကုန်တယ်လီဖုန်းဆက်ပြောသမျှတွေထဲမှာစိတ်မချမ်းသာစရာအဖြစ်အဆုံးကိစ္စတစ်ခုဖြစ်နေတယ်သမ္မတထရမ့်ကပြောဆိုခဲ့တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဖုန်းဆက်ရတာကတော့သူ့အနေနဲ့စိတ်ချမ်းသာစရာကောင်းတယ်လို့လည်းသမ္မတထရမ့်ကမှတ်ချက်ပေးပြောဆိုခဲ့ပါတယ်
။တရုတ်နိုင်ငံရဲ့ကုန်သွယ်ရေးဆိုင်ရာဆောင်ရွက်ချက်တွေပြောင်းလဲဖို့နဲ့မြောက်ကိုရီးယားရဲ့လက်နက်အစီအစဉ်တွေရပ်အောင်ပိုတိုက်တွန်းဖို့တရုတ်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဖိအားပေးလိမ့်မယ်လို့မျှော်လင့်ရပါတယ်ဒီတရုတ်နိုင်ငံရဲ့ကြီးကျယ်တဲ့ဈေးကွက်ထက်ကိုဝင်နိုင်ဖို့နိုင်ငံခြားကုမ္ပဏီတွေရဲ့နီးပညာလျှို့ဝှက်ချက်တွေပေးရမယ်လို့တရုတ်ကတောင်းဆိုတဲ့အပေါ်စုံစမ်းဖို့အမိန့်ပေးချက်ကိုသမ္မတထရမ့်ရက်ပိုင်းအတွင်းလက်မှတ်ထိုးလိမ့်မယ်လို့ဗန်နာရေးဆန်ရသတင်းမီဒီယာတွေမှာဖော်ပြနေကြပါတယ်တောက်ကြနဲ့မှာဖြစ်နိုင်တယ်လို့ခန့်မှန်းကြပေမဲ့အင်ဖြူတော်တာဝန်ရှိသူတွေကတော့အစီအစဉ်မရှိဘူးလို့ဆိုပါတယ်အဲ့ဒီစုံစမ်းစစ်ဆေးမှုတွေကနေတရုတ်လုတ်ကုန်ပစ္စည်းတွေအမေရိကန်ဈေးကွက်ထက်ကိုဝင်ဖို့အခွန်တွန်းမြင့်တဲ့အခြေအနေမျိုးဖြစ်လာနိုင်ပါတယ်အဲ့ဒီဖြစ်လာမယ်ဆိုရင် WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးမှာအမေရိကန်သဘောတူထားတဲ့သဘောတူချက်တွေချိုးဖောက်ရရောက်မယ်လို့ကုန်သွယ်ရေးရာကျွမ်းကျင်သူတွေကသတိပေးနေကြပါတယ်အမေရိကန်ကူးသန်းရောင်းဝယ်ရေးဝန်ကြီးကတော့တရုတ်ရဲ့ကုန်သွယ်ရေးဆိုင်ရာလှုပ်ဆောင်ချက်တွေကြောင့်အမေရိကန်ပို့ကုန်တွေထိခိုက်နေပြီးတရုတ်နဲ့ကုန်သွယ်ရေးမှာဒေါ်လာဘီလီယံ340ကျော်လုံငွေပြနေတယ်လို့ပြောကြားခဲ့ပါတယ်တရုတ်နဲ့ကုန်သွယ်ရေးမြင့်မြမှုဖြစ်နေတာကိုအရေးယူကင်တွယ်မယ်ဆိုတဲ့ Trump ရဲ့ရွေးကောက်ပွဲကတိပေးမှုတွေကြောင့်လည်းရွေးကောက်ပွဲတုန်းကအလုတ်သမားလူရန်စာအများစုရဲ့မဲကိုဒေါ်နယ်ထရမ့်ကရရှိခဲ့တာဖြစ်ပါတယ်ရှင
် UAB ကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်မြန်မာဝိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အကြမ်းဖက်ဝါဒီကိုငွေကြေးထောက်ပံ့နေသူတွေဖြစ်မတင်ငါသူတွေကိုရခိုင်ပြည်နယ်ရသေးတော်မြို့နယ်အတွင်းဒီကနေ့ဖမ်းဆီးရှာဖွေရမှာလွန်ကျွေးတပ်ဖွဲ့ဝင်တွေတက်ခတ်ခံခဲ့ရတဲ့အကြောင်းမြန်မာဆွေရကပြောဆိုလိုက်ပါတယ်။အကြမ်းဖက်ဖွဲ့စည်းတွေကိုငွေကြေးထောက်ပံ့သူတွေဖြစ်လူ6ဦးကိုဖမ်းဆီးပြီးအောင်နှမ်းရကြီးရွာကပြန်လည်ထွက်ခွာလာချိန်မှာရွာသား6ယောက်လောက်ကဝန်ဝင်တက်ခတ်တာခံခဲ့ရတဲ့ဖြစ်ကြောင်းလဲနိုင်ငံတော်အတိုင်ပင်ခံရုံးရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တက်ခတ်ခံခဲ့ရပြီးနောက်လွန်ကျွေးအတွက်ရှင်းလင်းမှုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေစောင့်ရနေတယ်လို့လည်းဆိုပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမြို့တိုင်းသား6ဦးတပ်ဖြတ်ခံရတဲ့အကြောင်းသတင်းထုတ်ပြန်ခဲ့ပြီးနောက်တစ်နေ့မှာပဲအခုလိုဖမ်းဆီးမှုနဲ့တိုက်ခိုက်မှုသတင်းတွေထွက်ပေါ်လာခဲ့တာပါတနက်တန်းရဓာရရရင်နဲ့သိဆုံးနေသူမောင်တော်မြို့နယ်ကန်ကြီးကြီးရွာသား6ဦးရဲ့အလောင်းကိုမနေ့တုန်းကတွေ့ရှိခဲ့ရပြီးနောက်လွန်ချွေတပ်ဖွဲ့ဝင်တွေနေမြေရှင်းလင်းရေးနဲ့အစိုးရအကြမ်းဖက်သမားတွေကိုပိတ်ဆို့ရှာဖွေမှုတွေလုပ်ဆောင်နေကြောင်းလည်းမြန်မာဆွေရကသတင်းထုတ်ပြန်ထားတာပါအမျိုးသမီး3ဦးပါဝင်ဒေသခံမြို့တိုင်းသား6ဦးတပ်ဖြတ်ခံရတဲ့အပြင်2ဦးပြောင်းနေတဲ့အတွက်ဒီကနေ့ထိဆက်လက်ရှာဖွေနေတဲ့အကြောင်းလည်းရခိုင်ပြည်နယ်ဆိုတာတာဝန်ရှိသူတူက VOE ကိုပြောပါတယ် ်ဒါပေမဲ့ဒီကနေ့စီးနှင်းဖမ်းဆီးမှုတွေနဲ့မနေ့ကသတင်းထုတ်ပြန်ထားတဲ့မရိုတန်းသားတွေတိစုံမှုဆက်နွယ်မှုရှိမှရှိဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးရခိုင်ပြည်နယ်မောင်းနှောဒေသမှာပြီးခဲ့တဲ့အောက်တိုဘာလနဲ့နေကြာဆောင်ကင်းစကန်တွေကိုအကြမ်းဖက်တက်ခတ်ခံခဲ့ရပြီးတဲ့နောက်မတိမငြိမ်ခြေနေနဲ့ဆက်လက်ကြုံတွေ့နေရတာလည်းဖြစ်ပါတယ်
ဗင်နီဇွဲလားနိုင်ငံမှာအတိုက်အခံတွေရဲ့ဆန္ဒပြကန့်ကွက်မှုတွေနဲ့နိုင်ငံတကာတို့ရဲ့ဝေဖန်ပြောဆိုမှုတွေတကြေလလောင်ဖြစ်ပေါ်နေချိန်မှာပဲမြို့တော်ကာရာကတ်စ်မှာရှိတဲ့ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲမဲ့အထူးလွှတ်တော်အတွင်းပထမဦးဆုံးအကြိမ်လွှတ်တော်အစည်းအဝေးဒီကနေ့တောက်ကြနေမှာပြုလုပ်ခဲ့ပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်ရေးဆွဲဖို့အတွက်ရွေးကောက်ခံထားတဲ့ကိုယ်စားလှယ်ပေါင်း945ဦးစုယုံခဲ့ကြတဲ့အခုပြုလုပ်တဲ့လွှတ်တော်အစည်းအဝေးဟာသမ္မတနီကိုလတ်စ်မာဒူရိုနဲ့ရွေးကောက်ပွဲဟာမျှတမှုမရှိဘူးလို့ဆိုကြတဲ့နိုင်ငံရေးအတိုက်အခံတွေကြားထိတိုက်ရင်ဆိုင်မှုတွေနဲ့ကြုံတွေ့လာရမယ့်အလားအလာတွေရှိနိုင်ပါတယ်။အမေရိကန်ပြည်ထောင်စုကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲမဲ့အထူးလွှတ်တော်ကိုအတိအမှပြုမှာမဟုတ်ကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရအမျိုးသမီး Heather Norwood ကကြာတာပြည်နယ်ကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။ဒီရွေးကောက်ပွဲဟာယုံကြည်စိတ်ချရတဲ့နိုင်ငံတကာရဲ့စောင့်ကြည့်မှုမရှိခဲ့ဘူးလို့လည်းသူကဆိုပါတယ်။အင်ကာနေတုန်းကထောင်ထဲကိုခိုးဆောင်သွားခံခဲ့ရတဲ့အတိုက်ခံခေါင်းဆောင် Antonio Ledesma ကို Venezuela အာဏာပိုင်တွေကနေအိမ်အခြေချုပ်အဖြစ်ပြန်လည်ပို့ဆောင်ထားရှိခဲ့တယ်လို့သူရဲ့ဇနီးကထွီတာလူမှုရေးကွန်ရက်ပေါ်ကနေဒီကနေ့တောက်ကြနေမှာရေးသားခဲ့ပါတယ်ဒီတောက်ကြနေမှာပဲအကြီးအကျယ်ဆန္ဒပြဖို့ကိုလည်းအတိုက်ခံခေါင်းဆောင်တွေကတောင်းဆိုထားပါတယ်ဒီလွတ်တော်ရဲ့ဒီဖွဲ့စည်းလွတ်တော်ဖွဲ့စည်းနိုင်ဖို့အတွက်မာဒူရိုပေါ်ထောက်ခံသူတွေကအကွဲကြကြမဲပေးခဲ့ကြတာဖြစ်တယ်လို့လည်းအတိုက်ခံတွေဘက်ကပြောပါတယ်နောက်ထပ်ရွေးကောက်ပွဲကိုတော့2018အောက်တိုဘာလမှာကျင်းပဖို့စီစဉ်ထားပါတယ်ရှင်
စီရဲနိုင်ငံ11 hospital တွင်ကနယ်မြေတွေမှာအပြစ်ခတ်ရဆဲရေးသဘောတူညီချက်ဟာအနည်းဆုံး10နိုင်လောက်ခံခဲ့ပြီးနောက်ပိုင်းမှာတော့အစိုးရနဲ့သဘောအုပ်စုတွေကြားအပြန်အလှန်ဖြစ်ကပ်မှုတွေဖြစ်ပွားခဲ့တဲ့အကြောင်းစီရဲရေးစောင့်ကြည့်ကဲခတ်ဖွဲ့ကပြောပါရယ် hospital မြောက်ပိုင်းက Finnia Tiamala M Shashu နဲ့ El Hula အစင်ကြီးဘုံရက်တွေမှာဒီကနေ့တိုက်ခိုက်မှုတွေပြန်ဖြစ်ခဲ့တာဖြစ်တဲ့အကြောင်း Britain ခြေဆိုင်စီရဲလူခွင့်ရေးလှုပ်ရှားမှုဖွဲ့ကပြောဆိုလိုက်တာပ
တောက်ကြနေနေခင်ဖီရီကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ရှားဖောင်တို့ပြောပြသွားခဲ့တာပါရှင်။အခုညနေသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးတမ်မတော်ကတရားစွဲဆိုထားတဲ့သတင်းတောက်တွေအကြောင်းနဲ့စပါမယ်ရှင်။တမ်မတော်ကသတင်းသမားတွေအပေါ်မှာတရားစွဲဆိုထားတဲ့အမှုတွေကိုဒီကနေ့ကြားနာစစ်ဆေးခဲ့ပါတယ်။ပုံမှန်66ကကြီးနဲ့စွဲဆိုခံထားရတဲ့ The Voice Editor ဦးကျော်မင်းဆွေကိုရန်ကုန်ဗဟန်းမြို့နယ်တရားရုံးကအာမခံချက်ပေးခဲ့ပေမဲ့ပုံမှန်18မြင်းဆောင်1နဲ့ဆွဲဆိုခံထားရတဲ့သတင်းတောက်3ဦးကိုတော့ရှမ်းပြည်နယ်သီဘောတရားရုံးကအာမခံပယ်ချခဲ့ပါတယ်။သတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးကတော့သတင်းတောက်တွေအလုံးကိုအာမခံပေးတဲ့လို့ယုံကြည်ကြောင်းဆွဲဆိုထားတဲ့ပုံမှန်တွေကိုလည်းပြန်လည်ပြင်ဆင်တဲ့အကြောင်းသုံးသပ်ထားပါတယ်။သတင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ The Voice Editor ဦးကျော်မင်းဆွေဟာကြည်တောင်စုတစ္ဆာဆိုတဲ့တရားစာကြောင့်တရားစွဲဆိုခံထားရတာဖြစ်တယ်လို့ DVB သတင်းတောက်ဦးအေးနိုင်ကိုပြေဖုံးအောင်နဲ့အေယာဝတီသတင်းတောက်ကိုသိန်းစော်ကကိုလဝီဝင်းဟာပလောင်လက်နက်ကင်အဖွဲ့ရဲ့မွေးရစေဝါတိုက်ဖြတ်ရေးအခမ်းအနားကိုသတင်းသွားယူခဲ့တာကြောင့်တမရော်ကတရားစွဲဆိုထားတာဖြစ်ပါတယ် The Voice Editor ဦးကျော်မင်းဆွေကိုတော့ဗဟန်းတရားရုံးကစစ်တွေရေးဥပဒေပုံမှန်66ဂါကြီးအတွက်သိန်း200သတင်းမီဒီယာဥပဒေပုံမှန်25ခါကွေးအတွက်သိန်း20နဲ့ဒီကနေ့အာမခံပေးလိုက်တာဖြစ်ပါတယ်ဦးကျော်မင်းဆွေကအာမခံနဲ့လွတ်မြောက်လာပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအမှုပြီးဆုံးတဲ့အထိဥပဒေကြောင်းအရဆက်လက်ရင်ဆိုင်သွားမှာဖြစ်ကြောင်းပြောဆိုပါတယ်
သူဆက်ဆွဲချက်ပေါ့နော်ဒီကိစ္စဆက်ဆွဲချက်ကကျွန်တော်ကျူးလွန်ထားခြင်းမရှိဘူးမရှိတဲ့အတွက်ကျွန်တော်စိတ်ထဲမှာရှင်းတယ်ရှင်းတော့တရားကိုကျွန်တော်တို့ကဟိုကျူးလွန်ထားတဲ့အာမဟုတ်တဲ့အတွက်အဆုံးကားနိုင်အောင်ဒါဥပဒေကြောင်းညာရင်ဆိုင်သွားအောင်ဥပဒေကြောင်းညာရင်ဆိုင်မယ်ဆိုတဲ့အတွက်လည်းကျွန်တော်ဒါထောင်ရဲကြောက်တော့တာပေါ့ချုပ်ကြတယ်ဒါတော့ဒီနေ့ဗမာပြည်ရဲ့တရားစီရင်စနစ်ကြီးကနောက်နှစ်များစွာအာနာရှင်စနစ်ကျေတော့ခဲ့တဲ့ဌာနကြီးကြောင့်အာနာရှင်စနစ်နဲ့တွဲနေတဲ့အကြောက်တရားပေါ့နော်ဒီအကြောက်တရားတွေကြောင့်ကျွန်တော်တို့ကကျွန်တော်ဒီနေ့ဒီလိုဒီလိုကိစ္စဖြစ်သွားတယ်ကျွန်တော်တို့သုံးသပ်ပါတယ်
ဦးကျော်မင်းဆွေနဲ့အတူတရားစွဲဆိုခံရတဲ့တရော်စာရေးသားသူဗြိတိရှ်ကိုကိုမောင်ကိုတော့ဇွန်လအတွင်းကဗဟန်းမြို့နယ်တရားရုံးကတရားသေးလွှတ်ပေးခဲ့တာဖြစ်ပါတဲ့ အစိုးရကကျန်းဖက်အဖွဲ့အစည်းဖြစ်ကြေညာထားတဲ့ TNLA Corp ပလောင်လက်နက်ကိုင်အဖွဲ့ရဲ့မူရစီဝါတိုက်ဖျက်ရေးအခမ်းအနားကိုသတင်းသွားယူခဲ့တဲ့ DVB သတင်းတောက်2ဦးနဲ့ ARRI သတင်းတောက်2ဦးကိုတော့ဒီကနေ့တီဘောမြို့နယ်တရားရုံးကအာမခံပယ်ချခဲ့ပါတယ်။ဒီလိုပယ်ချခဲ့တာကို ARRI သတင်းတောက်ကိုသိန်းစော်ခေါ်ကိုလူဝီဝင်ရဲ့အကျိုးဆောင်တရားလွှတ်တော်ရှေ့နေဒေါခင်မိမိကအခုလိုပြောပါတယ်။
ဒါအမင်းသားရဲ့အခြေခံဆိုလို့ရှိရင်ဒီကနေ့ကိုဒီကစမေဂျာပဲဆွေးရသေးတယ်လေကျွန်တော်တို့ကဘယ်မှမမေးပါသေးဘူး။ညောင်မွားရဲ့တော့မပေါ်သေးဘူးပေါ့နော်။တော်သေးတဲ့အကြောင်းကိုအမကံပေးထားလိုက်တာ။ကျွန်တော်ရုံလုံးပေါ်တော့လို့ရှိလို့ရှိရင်ဆက်ပြီးတော့ရှောက်ပါလား။
တရင်မီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကတရင်သမားတွေအားလုံးကိုအာမခံပေးတဲ့ကြောင့်အခုလိုပြောပါတဲ့
။ဟိုဆက်ကနေတင်းနဲ့ဆွဲခံတာလေတရင်တော့တုံးတယ်အာမခံရပြန်တော့နော်။တကယ်တော့ဆက်ကနေတင်းနဲ့ဆွဲတာကဟိုဆွဲတင်းနဲ့ကိစ္စကိုမဟုတ်ဘူးနော်။လက်နဲ့ကန်တုံးကနေဟာမအားပြတဲ့ကုညီတာတွေနဲ့ဘာမှမဆက်နွယ်တဲ့ကိစ္စမဟုတ်ဘူးလား။ဟိုတရင်ကြီးလုံးကအားလုံးသိရှိတာကြတယ်။တကယ်တမ်းကျတော့ဒီနမရရဲ့ဒီနမလည်းဟိုချောင်ပြင်းနေလို့လည်းမဟုတ်ဘူးဒီအမှုဝင်တိုင်းနဲ့လည်းမဟုတ်ဘူးဒီလိုနဲ့ဖြစ်ပြင်းဖြစ်တတ်တဲ့အမှုဖြစ်ပြင်းဖြစ်တတ်တဲ့ပုံမှာနည်းပြောတာမျိုးပဲဟိုသတင်းထားနိုင်တယ်ဆိုတော့ဟိုတီဘောကအမှုလည်းဟိုဒီနမတုံးရောက်မှုလည်းအမကန်ပြေးတင်တယ်လို့ကျွန်တော်တို့ယုံကြည်တယ်ဟိုကိုကျင်းတဲ့ကိစ္စကတော့အစိုးရတဲကကိုရပ်တင်တာပေါ့နော
်လက်ရှိဆွေးဆိုထားတဲ့ဥပဒေပုံမှားတွေအပေါ်မှာသူကအခုလိုတုံ့တက်ပါတယ
်ဆက်ချောက်ကားဒီလိုတော့အခုမြန်မာနှုတ်တော်ကတော့ဒီကြီးလိုက်တဲ့ဟာကကျွန်တော်မြန်မာကမလုံလောက်သေးလို့ဖြစ်နေတယ်။ဟိုအပြည့်အဖြစ်မှုဆိုတဲ့အပိုင်းကိုပြောင်းထည့်တယ်။မပြောင်းထည့်ရင်လည်းအပြည့်အဖြစ်မှုဆိုတာဘယ်လိုအခါမျိုးကိုဆိုလိုရဲဆိုတဲ့ဟာမျိုးဖွင့်ဆိုခြင်းနဲ့ဟာမျိုးပါဖို့ဟိုအရေးကြီးလို့ရတယ်ပေါ့နော်။ဟိုနောက်တစ်ခါအမကန်ပြရမယ်ဆိုတဲ့ဟာမျိုးလည်းဒီကေဥပဒေရေးထုံရအဲ့လိုမျိုးရေးတင်တယ်လို့ကျွန်တော်ထင်တယ်။ဆက်ခွင့်ပြင်းတဲ့ကတော့ဒီနေ့တော့တင်ရည်လုပ်နေတဲ့အချိန်မှာသတင်းမီဒီယာတွေကဒီလိုမျိုးတရက်နဲ့အတွက်စီးတဲ့သတင်းကိစ္စဆောင်ရွက်တဲ့အခါမှာဒီလိုမျိုးလုံထုံးလုံမီရှိတဲ့နယ်ဆိုရဲဟာမျိုးကိုအစိုးရကလည်းဖြစ်ပြီးတဲ့နောက်ပြောလာမျိုးမဟုတ်ပဲနဲ့ဘယ်လိုဖြစ်ပွဲစီနဲ့ဆက်ပြောင်းမယ်ဒီဒီကိစ္စဆက်တဲ့နယ်အဲ့အမျိုးကိုအချင်းချင်းနဲ့လုံထုံးလုံမီတို့တော့အတိတ်ပညာပြည့်နေလို့ကျွန်တော်ထင်တယ်
ဩဂုတ်လ2ရက်နေ့ကတော့ဆက်သွယ်ရေးဥပဒေပြင်ဆင်တဲ့ဥပဒေကြမ်းကိုအမျိုးသားလွှတ်တော်မှဆွေးနွေးခဲ့ပေမဲ့ပုံမှန်66ဂါကြီးပယ်ဖြတ်ရေးဟာမအောင်မြင်ခဲ့ပဲအာမခံရနိုင်တဲ့ပုံမှန်ဖြစ်တာအတည်ပြုခဲ့တာဖြစ်ပါတယ်ဇူလိုင်လ31ရက်နေ့ကလည်းပုံမှန်66ဂါကြီးနဲ့တရားစွဲဆိုခံရတဲ့မြန်မာနောင်းအက်ဒီတာချုပ်ကိုဆွေဝင်းကိုမန္တလေးမဟာအောင်မြင်မြို့နယ်တရားရုံးကအာမခံပေးခဲ့ပါတယ်ကိုဆွေဝင်းဟာသူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာဥဝေသူဟာပါရာဇိကကြပြီးဖြစ်ကြောင်းရေးသားခဲ့တဲ့နောက်မလအတွင်းမှာအမှုဖွင့်တိုင်ကြားခံထားရတာဖြစ်ပါတယ
်။ဒေါရရှင်များရှင်အခြေတင်ပြောစရာဖြစ်နေရတဲ့ဆက်တွေ့ရေးဥပဒေပုံမှ66ဂါကြီးကိုပြင်ဆင်ရေးလွှတ်တော်အတွင်းဆွေးနွေးနေချိန်မှာပဲအပြီးတိုင်ဖြတ်သိမ်းပြဖို့တိုက်တွန်းသံတွေလည်းထွက်ပေါ်နေပါတယ်။ဟုတ်ကဲ့ဆော်ကားခံရမယ့်အရေးကနေအများပြည်သူကိုအကာအကွယ်ပေးဖို့ဒီဥပဒေဟာရှေ့တင်တယ်လို့ယူဆသူတွေရှိသလိုအာဏာပိုင်တွေကဖိနှိပ်ဖို့အသုံးပြုတဲ့ကရိယာတစ်ခုဖြစ်လာနေတဲ့အတွက်မရှိသင့်ဘူးလို့မြင်ကြတဲ့သူတွေလည်းရှိပါတယ်။ပုံမှ66ကကြီးပြင်သင့်သလားဖျက်သင့်သလားဆိုတာကိုတော့ VOA စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းတက်ဆက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စင်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုရှမ်းပြည်နယ်တောင်ပိုင်းကိုကြည့်ကြရအောင်ပါ။ရှမ်းပြည်နယ်တောင်ပိုင်းမှာ NCA အပြစ်ရလက်မှတ်ထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့မြမတပ်မတော်တို့ကြားဆက်လက်စီရေးတင်မာနေပြီးဟိုပုံးမြွနယ်ကရွာသားဆယ်ဦးတနေ့ကအဖမ်းခံခဲ့ရပါတယ်။မင်းညားကတော့၉ဦးပြန်လွတ်လာပေမဲ့တဦးကိုဖမ်းထားဆဲဖြစ်တယ်လို့အဲ့ဒီဒေသတဝိုက်ကြီးရွာတွေကအရင်ဖမ်းဆီးထားတဲ့ရွာသားတွေကိုလည်းပြန်လွတ်မပေးသေးပါဘူး။တောင်ပိုင်းရှမ်းပြည်တွင်းကအခြေအနေတွေကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအင်ကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပါမြမတမတော်ကနေတရက်ကျော်ဖန်စီသင်တင်းထားတဲ့ရှမ်းပြည်နယ်ဟိုဘုံမြို့နယ်ဂုံကုန်းကြီးရွာရွာသားစေဦးနဲ့ကကူဦးဟာပြန်လည်လွတ်မြောက်လာပြီလို့ကိုယ်တိုင်ဖန်ခံရသူဂုံကုန်းရွာသားလုံဝန်းကပြောပါတယ
်ဒါဖန်စီဆရာမနေရတော့ပြန်လွတ်ပြည်ဆယ်နေရတော့ပြန်လွတ်တယ်တယောက်ကဆံဖြက်တယ်ဆောက်ဆိုင်ဆောက်ဆိုင်ဆိုပြန်ဖြက်တယ်လေအလုံးကဆယ်ယောက်ဆိုကျောင်းသားကျွန်တော်သားတယောက်ပါတယ်ကျွန်တော်သားမနေရမနေခင်းတော့ပြန်လွတ်တယ်ကိုယောက်ပြန်တယ်ကိုယောက်ပြန်တာ6ယောက်ပြန်လွတ်လာတော့ပြန်တာတယောက်ပဲပြန်တယ်ဗျ
ပြီးကြတဲ့ဩဂုတ်လ3ရက်နေ့မှာမိုင်းပြင်းချိန်ဆိုင်ခမရ294တပ်ကလည်းဂုံကုန်းကျေးရွာကိုဝင်ရောက်လာပြီးရွာသားဆယ်ဦးကိုဖမ်းဆီးခဲ့တာပါအဖမ်းဆီးခံရသူတွေနဲ့ចောင်းသားသူကိုမနေ့ကပြန်လွှတ်ပေးခဲ့ပြီးရှင်းဦးကတော့ကျေးရွာအုပ်ချုပ်ရေးမှူးတွေကလည်းအာမခံခဲ့လို့ညပိုင်းမှာပြန်လွှတ်လာတာပါဒီအချိန်လေးကတော့အဖမ်းဆီးခံရသူလုံးဝရဲ့သမီးဖြစ်သူမတ်မော်ခန့်ကခုလို့ပြောပါတယ
်သူတို့ကဒီကတနင်္လာလာပြီးတော့အိမ်ထဲအောင်လာနိုင်ကြည့်စည်းတယ်လားနိုင်ကြည့်တော့ဘာမှလည်းမပြောမေးတာလဲမရအောင်အဲ့လိုဖြစ်တယ်ချင်းသူမီးတနတ်သူမီးပဲတွေ့သားလို့သူတို့ယူသွားတာကားတစ်စီးလိုက်ယူထားတယ်သူမီးငယ်ပြတဲ့ဟာဒီအရင်ခစ်ပေါ်ပေါ်ခစ်တယ်ကသူများဆောင်ထားတာအိမ်တိုင်းအိမ်တိုင်းရှိတယ်အဲ့လိုမျိုးတနတ်ကလူလဲ၁၀ယောက်လောက်ဖမ်းသွားတယ်နေ့လေးကိုတတ်မှာဖမ်းသွားတယ်ချင်းလူကြီးတွေပေါ့ကော်မတီတွေအဲ့လိုတတ်ထောက်ခံပြီးတော့၁၀ယောက်လောက်ပဲလွတ်လာပေးတယ်အဲ့ဒါ
ပြန်လည်လွမြောက်လာတာမရှိသေးတဲ့ရွာသားသူကိုတောင်ကြီးဘက်ကိုပို့ဆောင်လိုက်တယ်လို့ယူဆကြောင်းမှတ်မော်ခန်းကပြောပါတယ်။တမတော်ကလည်းခုလိုရွာသားတွေကိုဖမ်းဆီးစစ်ဆေးနေမှုနဲ့ပတ်သက်ပြီးဒေသတွင်းလှုပ်ရှားနေတဲ့တောင်ပိုင်းရှမ်းပြည်တမတော် RCSS SSC နဲ့တမတော်တို့ကြားဖြစ်ပွားခဲ့တဲ့စစ်ရေးသင်းမာမှုတွေနဲ့အသက်ဆိုင်တယ်လို့ RCSS ရဲ့တောင်ကြီးဆက်ဆံရေးရုံးသားဝန်ခံသူပူမူကြီးဆိုင်ဦးကပြောပါတယ်။
အရင်ကနာမခုတ်မှာဖြစ်တဲ့ပိုက်ပွဲနဲ့ဆက်ဆံနေမှာပေါ့နော်။ပိုက်ပွဲဖြစ်တဲ့ကိစ္စကိုငါဆက်သွဲနေနေတယ်။ကျွန်တော်ဒီ ASEAN တပ်ဖွဲ့ကိုလိုက်ရှာတဲ့ပုံမျိုးမှရှိတယ်။ဒီတက်ကသူတို့ပြောတာက ASEAN နဲ့ပတ်သက်တဲ့လာယူတော့ဖမ်းတဲ့ပုံမျိုးမှရှိတယ်။
ပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့တုန်းကဟိုဘုံမြို့နယ်ထဲမှာတောင်ပိုင်းရှမ်းပြည်သမတော် RCSS SSC နဲ့သမတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့အဲ့ဒီတိုက်ပွဲမှာမြမသမတော်ဘက်ကထိခိုက်မှုတွေရှိနေခဲ့ပါတယ်။တိုက်ပွဲပြီးနန်းခုတ်ဒေသခံရွာသား10ဦးဖမ်းဆီးခံရတယ်လို့အဲ့ဒီထဲကခုနှစ်ဦးပြန်လည်လွတ်မြောက်လာပြီမဲ့ရွာသား3ဦးဟာပြန်လည်လွတ်မြောက်လာတာမရှိသေးတယ်လို့တခြားဝန်းကျင်ကရွာသားတွေလည်းဖမ်းဆီးခံနေရမှုတွေရှိနေတယ်လို့လည်းသူ့ဘုံမူကြီးဆိုင်ဦးကပြောပါတယ်။ဒါပြင်ဇူလိုင်လ28ရက်နေ့မှာလည်းဂျိန်ဟင်းကျေးရွာမှာအရဝတ်နဲ့ဈေးဝယ်နေတဲ့RCSS တပ်ဖွဲ့ဝင်လူကိုလည်းတမတော်ဘက်ကဖမ်းဆီးထားတယ်လို့သူ့ဘူမူကြီးဆိုင်ဦးကပြောပါတယ်။တောင်ပိုင်းရှမ်းပြည်တမတော်ဟာမြန်မာအစိုးရနဲ့အန်စီပြည်ရဲ့လက်မှတ်ရေးထိုးထားပေမဲ့မြန်မာတမတော်နဲ့စစ်ရေးသင်းမှန်နေစေအခြေအနေမှာရှိနေပါတယ်။မြန်မာတမတော်အနေနဲ့တောင်ပိုင်းရှမ်းပြည်တမတော်ချီပြူရတေတာဘက်ကိုနေမြေရှင်းလင်းရေးလှုပ်ဆောင်နေမှုနဲ့တိုင်အားတိုးချက်လှုပ်ရှားမှုတွေပိုများလာတဲ့အခြေအနေကိုတော့သူ့ဘူမူကြီးဆိုင်ဦးကခုလိုဆက်ပြောပါတယ
်။ကျွန်တော်ကဒီ NC ထိုးထားတဲ့ပြင်ပါတော့နိုင်ရေးဆွေးနွေးပွဲမှာလည်းကျွန်တော်တို့ဘက်ကပါပြီးတော့ဝင်ပါပြီးတော့ဆွေးနွေးနေကြတယ်ပေါ့နော်။အဲဒီတက်လှုပ်ရှားမှုတွေကဒီနေမြေလှုပ်ရှားတဲ့အချိန်မှာ3-5ဖွဲ့သူကပိုက်ဖိတ်ပိုက်ပြီးတော့တော်ရီနေနေလို့ကျွန်တော်တို့လည်းတိတိမှုချက်ခဲ့တာပေါ့။တိုက်ပွဲချက်ခဲ့တာပေါ့။ဒီကိစ္စက GMCF မှာလည်းကျွန်တော်တို့အဲ့လိုတင်ထားတယ်ပေါ့နော်။ခုဒီဟိုပုံမှန်ကျင်းမှာမကားပဲနဲ့တခြားမြို့မြို့နယ်တွေမှာလည်းတက်လှုပ်ရှားမှုတွေကပိုများလာတယ်ပေါ့နော်။ဒီတလနလအတွင်းမှာကျွန်တော်နေပြည်တော်ကမငင်းချမ်းပဲနဲ့နိုင်ငံရေးဆွေးနွေးပွဲတွေကဆက်ဆက်မသွားနိုင်ပဲနဲ့အစီအလေတို့ယုံကြည်မှုပြတ်ပြားစေတဲ့အဆင့်လောက်ဖြစ်နိုင်တယ်ပေါ့နော်။စီပေါ်ယုံကြည်မှုနည်းလာနိုင်တယ်ပေါ့နော်။
အခုလို NCA ပြည်ရတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC နဲ့မြန်မာတပ်မတော်တို့ကြားဒေသတွင်းတိုက်ပွဲဖြစ်ပွားနေမှုတွေရွာသားတွေဖမ်းဆီးခံရမှုနဲ့ RCSS တပ်သားတွေဖမ်းဆီးခံရမှုကိစ္စရတွေဆက်လက်ဖြစ်ပွားနေတဲ့အတွက်ငြင်းချမ်းရေးခီးဆက်မသွားနိုင်ပဲ NCA ပေါ်ယုံကြည်မှုပြတ်ပြားစေနိုင်တယ်လို့လည်းသူကဆိုပါတယ်။နှစ်ဖက်သက်ကြားပဋိပက္ခဖြစ်စဉ်ကြောင့်ဟိုဘုံမြို့နယ်ကျေးရွာသားတွေအနေနဲ့ဖမ်းဆီးမှုညှဉ်းပန်းနှိပ်စက်ခံရမှုတွေရှိနေတယ်လို့လည်းရှမ်းလူခွေးရဲမှန်တမ်းဖွဲ့ကလည်းဒီကနေ့မှကြေညာချက်ထုတ်ပြန်ထားပါတယ်။အရသာပြည်သူလူထုအပေါ်မှာအစီအစဉ်ရှိရှိစနစ်တကျလူခုရေးချိုးပွားမှုများဆက်သဖြစ်ပေါ်နေတာကိုရှမ်းလူခုရေးဘွဲ့အနေနဲ့အပြင်းအထန်ရှုတ်ချသလိုအသက်12နှစ်အရွယ်ကလေးပါဝင်တမတော်ကနေဖမ်းဆီးထားတဲ့ရွာသား9ဦးကိုအများဆုံးလှုပ်ပွေးမှုကိုလည်းတိုက်တွန်းတောင်းဆိုထားပါတယ်။တစ်ဖက်မှာလည်းငင်းချရေးလုပ်ငန်းစဉ်တွေခရီးပောင်းမြောက်ဖို့အတွက်အပြည့်ကရက်စဲရေးအန်စီလက်မှတ်ရေးသူထားတဲ့အပြည့်ရရှိဖွဲ့ခေါင်းဆောင်တွေနဲ့အစိုးရငင်းချရေးကော်မရှင်ဖွဲ့တို့ကြားမနေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီကနေ့မှလည်းပြည်ရအစီအလက်မှတ်မရေးထိုးနိုင်သေးတဲ့ UNSC ခေါ်ညီညွတ်တော်တိုင်းနာလူမျိုးများဖက်ဒရယ်ကောင်စီရဲ့နိုင်ငံရေးဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့ TBN ခေါင်းဆောင်တွေနဲ့မြန်မာငင်းချမ်းရေးကော်မရှင်ကိုယ်စားလှယ်တို့နဲ့ထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးနေပါတယ်ခင်ဗျာ
။နိုင်ကိုအိမ်စုံစမ်းတင်ပြခဲ့တာပါရှင်။အခုထိုင်းနိုင်ငံမှာလူသတ်မှုနဲ့တည်ထောင်စီရင်ခံထားရတဲ့အလုသမားလူငယ်2ဦးဘက်ကိုအလှည့်ပေးပါဦးမယ်။ ထိုင်းနိုင်ငံမှာလူသတ်မှုနဲ့တည်တံစီရင်ချက်ချခံထားရတဲ့မြန်မာရွှေ့ပြောင်းလူ့သမားလူငယ်နှစ်ဦးရဲ့အမှုကိုထိုင်းဗဟိုတရားရုံးချုပ်မှလာမယ့်ဩဂုတ်လ21ရက်မတိုင်ခင်အယူခံဝင်ရမှာဖြစ်ပါတယ်။တရားလိုဘက်ကလူသတ်မှုမှာအဓိကပစ္စည်းသက်သေဖြစ်ပေါက်တူးနဲ့တယ်လီဖုန်းတို့ကိုထည့်ထားတာကြောင့်အခုလာမယ့်အယူခံမှာဒီပစ္စည်းသက်သေတွေနဲ့ပတ်သက်လို့သေသေးချာချာခုခံလျှောက်လဲနိုင်အောင်ပြင်ဆင်နေတဲ့အကြောင်းတရားခဏ်ရဲ့အကျိုးဆောင်တွေကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောင်မအေးအေးမှကစုံစမ်းတင်ပြထားပါတယ်။
ဗြိတိရှလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လေကျုံးလူတတ်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံထားရတဲ့မြန်မာလူငယ်နှစ်ဦးရဲ့အမှုကိုထိုင်းရှင်းနေများကောင်စီကဩဂုတ်လ21ရက်နေ့နောက်ဆုံးထားတင်ပြဖို့စီစဉ်ထားပြီးတရားလိုဘက်ကတော့လူတတ်မှုမှာအဓိကအသုံးပြုတယ်ဆိုပြီးတက်တဲ့အဖြစ်တင်ပြထားတဲ့ပေါက်တူးနဲ့တယ်လီဖုန်းကိစ္စတွေကိုတော့အယူခံမှာတေချာရှင်းလင်းပြောဆိုသွားမှာဖြစ်တယ်ဆိုပြီးထိုင်းရှင်းနေများကောင်စီနဲ့အတူတရားခဏ်ရဲ့အကျိုးကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
ဆိုတော့ပေါက်ကူးဒီပိတိကံပစ္စည်းလို့တော့ချက်ပြောလာတယ်။ဒါရင်းနဲ့ဒီတည်တဲ့လူတွေကိုတတ်ပါတယ်လို့ပြောတယ်။ဒါပေမဲ့အခုတည်တဲ့ကံပစ္စည်းပါဆိုတဲ့ပေါက်ကူးမှာကလေးတရတရနေမတွေ့ရဘူးဆိုတာအမှုတောက်ချက်လို့မှပေါ်နေတဲ့ကိစ္စ။ဒါနံပါတ်၁ချက်။နံပါတ်၂ချက်ကတယ်လီဖုန်းနဲ့ပတ်သက်တာ။နော်ဟိုဟာပေါ့။တံမိုးတထောင်ခွဲကိုဒီကလေးဒီဝင်းစော်ဝင်းစော်ထွန်ရဲ့ဟိုဟာနေပြီးတော့ဆန်နာဘက်ကိုရောပေးရမယ်ဆိုတဲ့ကိစ္စ။ဒီတယ်လီဖုန်းဟာကလေးတရလမ်းသွားတယ်တဲ့တောင်းပြန်အောက်ရတယ်ဆိုတာတကယ်တမ်းခင်နာရဲ့တယ်လီဖုန်းဖြစ်မဖြစ်ဆိုတာဘလူးမတိကပြောလို့မရအောင်စစ်စစ်လို့မရနိုင်ဘူးဆိုတာတွေ့ရတယ်။ဘာဖြစ်လို့လဲဆိုတော့ဒီမှာရုံးမှတင်ထားတဲ့ iPhone 4S ကထုချီပြီးတော့ क्वे ပြီးတော့ဘလို့မဟိုစစ်စစ်လို့မရနိုင်တဲ့အခြေအနေမျိုးမှာတူရဲဆိုတာကိုအခြေမပေါ်ဘူး။ဒါကြောင့်မို့တယ်လီဖုန်းဘက်ပါသူကဒီကလေးတွေတည်တံကြအောင်နေမို့တယ်လီဖုန်းချက်ပါရောပြရမယ်ပုံစံမျိုး။အဲ့ဒီစမတိုင်ကမှအငယ်တို့အထင်အမြင်ဆုံးတရားရုံးကိုအခုအယူခံတင်မဲ့
ကော်စမွေတရားရုံးကဆုံးဖြတ်ထားတာကတော့တေဆုံးသူဟန်နာရဲ့တယ်လီဖုန်းကိုလည်းတရားခံဝင်းစော်ထွန်းအနေနဲ့တေဆုံးသူဟန်နာရဲ့အမွေဆက်ခံခွင့်ရှိသူကိုပြန်ရောပေးရမယ်ဆိုပြီးဆိုထားတာပါဗြိတိရှလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လေကျုံးလူတတ်မှုနဲ့ပတ်သက်လို့ပေးရန်ပေးခြင်းခံထားရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးရဲ့အယူခံကိုမလာတရနေ့ကနေပယ်ချခံရပြီးတဲ့နောက်မှာတော့နောက်ဆုံးအစ်မြင့်တရားရုံးကိုအယူခံတက်ဖို့ပြင်ဆင်ခဲ့ရမှာအခု၅ချိန်မြောက်ရှိတော့ပြီဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီအယူခံကိုလာမယ့်ဩဂုတ်လ21ရက်နေ့မှာပြင်ပြဖို့အတွက်အစ်မြင့်တရားရုံးကဇူလိုင်လအတွင်းကဆုံးဖြတ်ပေးခဲ့တာပါ။မြန်မာရှေ့ပြောင်းလို့တမားခမန်းကြီး၄000လောက်အလုလုကန်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလမှာလူသတ်မှုဖြစ်ပွားခဲ့ပါတယ်။2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူသတ်မှုနဲ့တရားဆွဲဆိုခံရတဲ့မြန်မာလူငယ်နှစ်ဦးကိုတစ်နှစ်ကျော်ကြာထိုင်းနိုင်ငံကော်စမွေအချင်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကုန်မှာထိုင်းနိုင်ငံကော်စမွေတရားရုံးကနေအမှုခွန်နှမှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံပေးခဲ့ပြီးဗန်ခွန်အချင်းထောင်မှာထိန်းသိမ်းထားပါတယ်ရှင်
။မအေးမှပြောပြခဲ့တာပါရှင်။ကျမတို့အခုအတန်လွင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းအရှတ်77ဘန်ကတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်ရှင်။အခုတောက်ကြနေညနေပဲထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါဦးမယ်ရှင
်။အမေရိကန်သမ္မတရွေးကောက်ပွဲမဲဆွေရမှာရုရှားနဲ့ပတ်သက်ဆက်နွယ်မှုရှိခဲ့ကြောင်းဆွဆွဲနေတဲ့သတင်းတွေဟာအတုယောင်နေတာဖြစ်တယ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ကထပ်မံပြောဆိုလိုက်ပါတယ်။ရုရှားရဲ့ဂျောင်းဝင်နောက်ရှက်မှုတွေကိုစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကအထူးကုန်သမားရေးဖွဲ့တစ်ဖွဲ့ဖွဲ့စည်းလိုက်တဲ့အကြောင်းWall Street Channel ကရေးသားပြီးနိုင်ပိုင်းချာချာသပိုင်းညကကျင်းပခဲ့တဲ့ West Virginia ပြည်နယ်ကလူမှုစုဝေးပွဲမှာသမ္မတ Trump ကပြောဆိုလိုက်တာပါတရုတ်နိုင်ငံရဲ့ကုန်သွယ်ရေးဆိုင်ရာစောင့်ချက်တွေကိုပြောင်းလဲဖို့နဲ့မြောက်ကိုရီးယားရဲ့လက်နက်စစ်စင်တွေရပ်တန့်အောင်တိုက်တွန်းဖို့တရုတ်နိုင်ငံကိုအမေရိကန်သမ္မတ Donald Trump ကဖိအားပေးလိုက်မယ်လို့မျှော်လင့်ရပါတယ်တရုတ်နိုင်ငံရဲ့ကြီးမားတဲ့ဈေးကွက်ထက်ကိုဝန်ထမ်းအောင်နိုင်ငံခြားကုမ္ပဏီရဲ့နည်းပညာလေးဝဲချက်တွေပေးရမယ်လို့တရုတ်ကတောင်းဆိုထားတဲ့ကိစ္စပေါ်စုံစမ်းမှုအမြင်ပေးတရက်ကိုလည်းသမ္မတထရန့်ရပိုင်းတွင်းမှာပဲလက်မှတ်ရေးထိုးလိုက်မယ်လို့ဗန်နာရေးဆိုင်ရာသတင်းမီဒီယာတွေကဖော်ပြနေကြပါတယ်။အချမ်းဖတ်ဝါရီကိုငွေကြေးထောက်ပံ့နေသူတွေဖြစ်မတင်ကားသူတွေကိုရခိုင်ပြည်နယ်ရသေးတောင်မြို့နယ်အတွင်းဒီကနေ့ဖမ်းဆီးရှာဖွေရမှာလွန်ကျိုးတပ်ဖွဲ့ဝင်တိုက်ခတ်ခံခဲ့ရကြောင်းမြန်မာစိုးရကပြောဆိုလိုက်ပါတယ်။အချမ်းဖတ်ဖွဲ့စည်းတွေကိုငွေကြေးထောက်ပံ့နေသူတွေဖြစ်လူချောက်ကိုဖမ်းဆီးပြီးအောင်နှမ်းရကြီးရွာကပြန်လည်ထွက်ခွာလာချိန်မှာပဲရွာသား6ရွာလောက်ကဝန်ဝင်တိုက်ခတ်တာခံခဲ့ရတာဖြစ်တဲ့ကြောင်းလဲနိုင်ငံတော်အတိုင်းအမြန်ရုံးရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်တကယ်ခင်ရပြီးအောင်လူကြီးတို့ရှင်းလင်းမှုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေစောင့်နေကြောင်းလည်းဖော်ပြထားတာပါ။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမျိုးတိုင်းရင်းသား6ဦးတပြက်ခင်ရကြောင်းဒေသထုတ်ပြန်ပြီးနောက်တစ်နေ့မှာပဲအခုလိုသတင်းတွေထပ်မံထွက်ပေါ်လာတာပါ။
တောက်ကြနေညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်နောက်နှစ်နာရီကြာမှပြန်လွှင့်မယ်ည9နာရီကြာရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါရှင်သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.